တရုတ်နဲ့ရှေ့တောင်အာရှနိုင်ငံတွေအထူးတကွာရေးတဲ့လေ့ကျင့်ပြုလုပ်မယ်။ကိစ္စဟာရှေ့မတိုးနောက်မဆုတ်ဖြစ်နေတယ်။တောင်တရုတ်ပင်လယ်ပြင်အငင်းပွားမှုကိုရောပါသွားစေနိုင်နေမယ်လို့ဒေသဆိုင်ရာကျွမ်းကျင်သူတွေကသုံးသပ်ပါတယ်။ဒီစီရင်လေ့ကျင့်မှုမှာပြိုင်ဘက်တွေအချင်းချင်းတွေ့ဆုံပြီးအကျိုးစုကိစ္စတွေအတွက်အထူးတကွာလောက်ကန်ကြမှာဖြစ်တယ်လို့ဆိုပါတယ်။တရုတ်နိုင်ငံကတင်မော်ရီနဲ့အာဆီယံ10နိုင်ငံကတင်မော်ရီရဲ့ပထမဆုံးချင်းရေးတဲ့လေ့ကျင့်ကံပြုလုပ်မယ်အစီအစဉ်အတွက်စင်ကာပူကာကွယ်ရေးဝန်ကြီးနဲ့တရုတ်ကာကွယ်ရေးဝန်ကြီးတို့ကတနင်္လာနေ့တုန်းကတွေ့ဆုံခဲ့ကြတာပါ။ဒီကိစ္စမှာအာဆီယံအဖွဲ့ကိုစင်ကာပူကခေါင်းဆောင်မယ်လို့စင်ကာပူကာကွယ်ဝန်ကြီးဌာန website မှာဖော်ပြပါတယ်။ရေရက်ပစ္စည်းနဲ့လောင်စာတိုက်တွေပေါ်ကျဲတဲ့စတူယန်ကီလိုမီတာ 3.5 တန်းကျဲတဲ့ဒီတောင်တွေပင်လယ်ပြင်ထဲမှာတရုတ်နိုင်ငံကကမ်းဆောင်တပ်တွေနဲ့စစ်တပ်တွေတိုးချဲ့တာအတွက်ဘရူနိုင်းမလေးရှား၊ဗီယက်နမ်နဲ့ဖိလစ်ပိုင်စတဲ့အရှေ့တောင်အာရှနိုင်ငံ၄ခုကဒေါသထွက်ခဲ့တာပါ။ဒီလေ့ကျင့်ခန်းဟာပင်လယ်ဒမြန်အန်ဒီယဂိုဟန်တာဖို့နဲ့ကယ်ဆယ်လုပ်ငန်းတွေကိုဆောင်ရွက်ဦးတည်မယ်ဆိုရင်ကြိုဆိုရမှာဖြစ်တယ်လို့စင်ကာပူတက္ကသိုလ်ကနိုင်ငံတကာဆက်ဆံရေးပညာရှင်ကပြောပါတယ်။